မလေးရှားနိုင်ငံမှာကာယောဂါကြောင့်အရေးပေါ်အခြေအနေကြီးရထားတဲ့ဆလံငောပြည်နယ်မှာစိတ်ယုံတစ်ခုနဲ့အတူတူအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300ကျော်ကိုကိုဗစ်ရောဂါပိုးကူးစက်ခံထားတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါကာယောဂါကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးရထားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဆလံငောကစိတ်ယုံတစ်ခုမှာယာနဲ့ရှိတဲ့မြန်မာအလုပ်သမားတွေရောဂါကူးစက်ခံခဲ့ရတာဖြစ်ပါတယ်ကူးစက်ခံရသူတွေကတချို့ကတော့ဆေးရုံတွင်ကုသပေးဖို့စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြမတန်ယုံအလို့သမားတန်ရာရှိဦးဝင်းမင်းဆိုးကပြောပါတယ
်ကျွန်တော်တို့ကတော့လောလောဆယ်ကတော့ဟိုဆေးရုံအနေနဲ့ကတော့ယောဂဘူးကူးတဲ့အလို့သားတွေကိုလေဒီတန်ခွဲထားတယ်ပြီးတော့ခွဲထားတဲ့သူကလည်းသူ့ရင်ရတဲ့သူတွေဆိုရင်တော့ဆေးရုံမှာပဲကျွန်တော်တို့ကကုသမှုပေါ့နော်ခံယူဖို့ဟောလောက်ထားတယ်နောက်တစ်ခုကပိတ်ပြီးတော့စိုးရိမ်နေရမှာရှိတဲ့အခြေအနေတွေမှာဆိုရင်ကျွန်တော်တို့ကဒီ quarantine center တွေရှိတယ်ပါရင်းဆန္ဒတွေမှာသူတို့စနစ်တကျတော့ဖွဲထားပါတယ်ဟုတ်ကဲ့
ကာယောဂထိ ंछ ုပ်ရေးစီကံချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူမဲ့အကြောင်းတတိပေးထားတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေစီကံလိုက်နာကြဖို့လည်းမြန်မာတန်ယုံတာဝန်ရှိသူတွေကတတိပေးထားပါတယ်ကာယောဂကူးစက်မှုတွေကြောင့်တရားဝင်အထောက်အထားမရှိဘဲနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းမလေးရှားခြေဆိုင်ကပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်
လက်ရှိမလေးရှားရဲ့အနေအထားကဘာလို့ဆိုတော့ယောဂတရားတနေ့တနေ့အများပြနေတာတွေ့ရတယ်ဒီတွေ့တဲ့အခါကျတော့အလုံးကကြောက်တယ်ပေါ့လူတိုင်းကဟုတ်ကဲ့မထောက်အထားမရှိတဲ့လူတွေကတကယ်ကိုဒီမလေးရှားမှာတော့တကယ်ကိုအန္တရာယ်ရှိတယ်ဘာဖြစ်လို့လဲဆိုတော့တရားမဝင်နေထိုင်နေတဲ့ကြောင့်သူကတအားကြောက်ဖို့ပေါင်းနေတယ
်ကာယောဂကူးစက်မှုတွေတိုးလာနေတာကိုထိ ंछ ုပ်ဖို့မလေးရှားအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစလန်ကောဂျိုဟောပီနန်ကွာလာလမ်ပူပူထရာဂျာရာနဲ့လဘူအန်တို့မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးသွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ခဲ့တာပါမြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့ဒေသတွေမှာကာယောဂါကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးသွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်အလို့ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့လည်းကွာလာလမ်ပူမြို့ကအထက်ချုပ်စိတ်ယုံမှာအလုပ်လုပ်နေတဲ့ကိုထွေးလေးကပြောပါတယ်
ကျွန်တော်တို့ကတော့အဆင်ပြေပါတယ်ကတိရပြင်ပြထားတယ်လေစားတော့ဆိုင်ကြီးကတော့အရှင်ကြီးမကောင်းဘူးကျွန်တော်တည့်ရဆိုင်ကြီးဆိုရင်အများကြီးပဲပိတ်တယ်လေသူတို့ထမင်းပိုးလေးတော့ပေးတာပေါ့နော်သူတို့လည်းနည်းနည်းတော့တော်သေးရအောင်လောက်တော့တော့မလုပ်ရတော့ဘူးဒုက္ခရတယ်တော်တော်ရရရောက်တယ်ရှင်ကြီးမကောင်းဘူ
းမလေးရှားနိုင်ငံမှာယောဂါကူးစက်ခံရသူတနေ့ကို3000ဝန်းကျင်ရှိနေပြီးအခုနောက်ဆုံးထုတ်ပြန်ထားတဲ့စည်ရင်းအရနိုင်ငံတွင်းကူးစက်ခံရသူပေါင်း36,000ကျော်နဲ့သေဆုံးသူ600ကျော်ရှိနေပါတယ်ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်